နေပြည်တော်တည်ထံတရားရုံးမှစတင်စစ်ဆေးနေတဲ့အာဂရီလိုက်စားမှု၄မှုလုံးမှာဒီဇယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပါအချက်တွေနဲ့ညှိစွမ်းတာမရှိပဲတရားစွဲထားတယ်ဆိုတာကိုစစ်စစ်တွေ့ရှိတယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်ဒီတစ်ပတ်မှာလဲစစ်ကောင်စီဘက်ကအဓိကတက်တဲ့အဖြစ်နဲ့ခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးတရခွင်ကိုလာရောက်ထွက်ဆိုခြင်းမရှိခဲ့ပါဘူးဒီကနေ့နေပြည်တော်ကအမှုကြားနာပွဲအခြေအနေတွေကိုတော့မတ်မီခဆက်ပြီးတော့တင်ပြပေးပါမယ်ရှင်
အဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါန်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှု၄မှုကိုအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နေပြည်တော်တည်ထံတရားရုံးမှာဒီကနေ့အောက်တိုဘာ22ရက်နေ့မှာရုံးထုတ်ကြားနာစစ်ဆေးခဲ့ပါတယ်။ဒီကနေ့အဂရိလိုက်စားမှုနှစ်ခုကိုစစ်ဆေးခဲ့ပြီးတရားလိုအနေနဲ့တရားစွဲထားတဲ့အဂရိလိုက်စားမှုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုကိုရှေ့နေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါ။စစ်စေးမင်းမြတ်မှုတွေအရာအဂရိလိုက်စားမှုပုံမှန်ကျူးလွန်ကြောင်းခိုင်ခိုင်မာမာတတ်သိမပြနိုင်တာတွေထပ်မံတွေ့ရှိခဲ့ရတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဦးက VOA ကိုပြောဆိုလိုက်ပါတယ်
ဖြစ်တဲ့အခါမှာဒီတရားလိုရဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာဥပဒေနဲ့ညီသလားဆိုတာမညီဘူးလားဆိုတာကိုအခုပြန်လည်းပြောဖို့ဒီပေးနေတယ်အဲအဲ့တော့အဂရိလိုက်စားမှုတတ်တဲ့ဥပဒေဆိုတာတည်ကျော်သွားမယ်တိုင်စားတွေရှိရမယ်နောက်ပြီးရှောက်ထားချက်တွေရှိရမယ်အခုတော့သံသီတို့ပြောအောင်တို့ဦးရဲ့ပေးဦးတို့ဟိုတရက်နှစ်လ2012ခုဘက်ကကိုင်းသာမှုမရှိတာကိုင်းသာမှုရှိရင်အရေးကြီးလို့မရအောင်အဲတရက်နှစ်လနှစ်နှစ်မှာအရေးပေါ်ကလာပြန်ထားပြီးတော့ယာသူရှိတဲ့လူတွေဖန်ဆင်းတာအကုန်ထိမ့်သိမ့်လိုက်တယ်နိုင်ငံတော်တိုင်ပင်ခံကိုလည်းထိမ့်သိမ့်ပြီးတော့မှစစ်သက်တွေစစ်ပြီးတော့မှသက်တွေစစ်ပြီးတော့ရတဲ့အချက်နဲ့ကိုမှတိုင်ကျက်ဖွင့်တာဆိုတော့အဲ့ဒါယာသူကျင့်ဖို့ဥပဒေပုံမှန်150နဲ့မညီတဲ့သဘောတွေကိုသူကရှေ့ဖြစ်နေတာပေါ့
ဒေါန်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အဂရိအမှုတွေက NRD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတယ်ဆိုတဲ့အမှုအတွက်တရားလိုပြတတ်တဲ့အနေနဲ့ဦးဖြိုးမင်းသိမ်းရဲ့ဇနီးကိုစစ်ကောင်စီဘက်ကတင်သွင်းခဲ့တာရှိခဲ့ပါတယ်ဒီတစ်ပတ်မှာဒီအမှုအတွက်ပြီးခဲ့တဲ့အပတ်ယုံချိန်မှာကောဒီတစ်ပတ်မှာလဲရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိမ်းရဲ့ဇနီးဒေါခင်မိမိကျွဲအမှုကြားနာပွဲမလာနိုင်ခဲ့သလိုအချိန်အတိုင်းတာအရလဲအမှု၄မှုစစ်တာမှာနှစ်မှုကိုသာစစ်ဆေးနိုင်ခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှင်နေတွေကပြောဆိုလိုက်ပါတယ်ဒီကနေ့စစ်ဆေးတဲ့အမှုတွေနဲ့ပတ်သက်လို့ရှင်နေကအခုလိုပြောပြသွားတာပါ
ဒီနေ့စစ်ဖြစ်တာက၄မှုစစ်ဖြစ်မိကျတာဟိုပြီးခဲ့တဲ့ဒုက္ခတောက်ကြတရားလူဘက်ကကန့်ကွက်ထားတယ်လေတသိကံထောက်အောင်မယ်တသိကံထောက်အောင်မတစ်ကိုအဲ့ဒါကန့်ကွက်တာကိုသူကလက်ခံလိုက်တယ်ပေါ့နော်အဲ့ဒီကွက်ကဟိုတော့ခင်ဗျဖောက်ဒီရှင်းရင်းနဲ့ပြီးတော့ညီမကရင်ဒါယူလာအဲ့ဒါကိုဥက္ကဋ္ဌဖြစ်တဲ့ဒေါန်ဆန်းစစ်ကြီးကဖောက်ဒီရှင်းဥက္ကဋ္ဌအနေနဲ့ဒါငါ့အနေနဲ့ယူတဲ့50နဲ့ဆွဲတာပေါ့နော်ဟိုဒီစစ်စီအရာရှိကိုပြန်လည်းမျိုးကိုပြီးကြတာပေါ့ပြီးတဲ့ရုံးကြီးကတော့ရှိပြီးတဲ့ခါကျတော့ယူပြ25နဲ့ချိန်အဆက်ပြေချင်းနဲ့အဲ့လိုပဲအလားတူပဲအလားတော်ပေါ်မှာဒီ operation အဆောက်အဦကဒီမှာနေပြီးတော့မြေဝဲပြီးတော့ဒါကိုဆောက်တယ်23တက်ကနေ15ဤကမှာမျိုးလို့ဆိုတော့ဒီမှာလာဆောက်တာပေါ့ဆောက်တော့အဲ့ဒါကိုအဆန်းစီဒီကိုအဆောက်တက်ဆီပြီးတော့အဲ့ဆိုတော့အဲ့ဒါကဒီနေ့စပြီးတော့ဖြစ်တာပေါ့နော်
လက်ရှိစစ်ဆေးကြနာနေတဲ့အာဂရိလိုက်စားမှုအမှု၄မှုမှာဒေါန်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာ2မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူရဲတမှုနေပြည်တော်စီမင်းသားယာရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူရဲတမှုစုစုပေါင်း၄မှုတရားစွဲခံထားရတာဖြစ်ပါတယ်အောက်တိုဘာ29ရက်ရှေ့တပတ်တောက်ကြမှာဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အာဂရိလိုက်စားမှုတွေဆက်လက်စစ်ဆေးသွားဖို့ယုံကြည်ပေးထားပါသေးတယ်ဒေါန်ဆန်းစုကြည်အပေါ်ရန်ကုန်တိုင်းဒေသကြီးမှာတရားစွဲထားတဲ့အာဂရိလိုက်စားမှုနဲ့စွဲထားတဲ့အမှုတစ်ခုကိုမန်းလေးတိုင်းကိုပြောင်းရွှေ့စစ်ဆေးဖို့တရားလွှတ်တော်ချုပ်ကခွင့်ပြုထားပေမဲ့နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုတော့မသိရသေးပါဘူး။လာမယ့်သတင်းပတ်တွေမှသာစတင်စစ်ဆေးမယ်ရုံးချင်းရက်ကိုသိနိုင်မယ်လို့ရှင်တွေကပြောဆိုထားပါရဲ့ရှင်။